ဒါသနာတော်တက္ကရေ1549ခုနှစ်ကောဇံတက္ကရေ1369ခုနှစ်တော်သလင်းလာပြီးရောခွန်ရည်နေ့ညတနင်္လာရီတန်မြင့်မှုနဲ့ကြောက်ပြူတောင်းရွာသိဉ္ဇဏောင်ဓမ္မရေတကြီးတွင်မှကျင့်ပါပြုလုပ်အပ်သည်ခွန်ရည်တရားစခန်းနှုတ်ဆက်ပွဲညနောက်ဆုံးည၌ခွန်ညမြောင်နဲ့ဟောကြားတော်သစ္စာ၄ပါးတရားတော်အပိုင်းခွန်ဒီနေ့တရားစခန်းသိမ့်နေရက်ပေါ့ဒီနေ့ယောဂီတို့ကိုနေကောင်းချိုးတဲ့အချိန်မှာဗုဒ္ဓဘာသာအားလုံးရဲ့ပန်းတိုင်ဟာအရဟတမအရဟတဖို့ကိုရခြင်းလို့သိစေခြင်းနဲ့အရဟတမအရဟတဖို့ကိုမရတဲ့၍ယဟန္တာမဖြစ်တဲ့၍မြတ်စွာဘုရားအလိုတော်မပြည့်သေးဘူးလို့သိထားစေခြင်းနဲ့ဓမ္မပဒမလည်းဒီအကြောင်းလေးဟောထားတာကိုအမနဲ့ပြင်ကတရားထိုင်ပြီးရင်ယောဂီများအခုသစ္စာတရားအကျဉ်းစာအုပ်လေးများစကံဝင်ယောဂီများကိုဘိမိမာဥစဉ်တို့သာသနာပြုဖို့ကျောင်းမီများစာတင်လူတန်းနဲ့နောက်လေခုနှစ်လမ်းကဥမောင်စိုးတော်ရှိုံမိသားစုများပို့တာခုညရောက်လာပါပြီမနေ့၄နာရီတရားထိုင်တဲ့အချိန်မှာယောဂီများအားလုံးဝေပေးပါလိမ့်မယ်အဲ့ထက်မှလည်းဗုဒ္ဓကဓမ္မပဒမှာနှစ်ကာတာဟောပါတယ်အနာဂံတည်ပြီးပြီဆိုပြီးတော့အေးချမ်းချမ်းမနေနဲ့ဩတော်တယ်မှာတယောက်တည်းနေရတယ်ဆိုပြီးတော့အေးချမ်းချမ်းမနေနဲ့ဩဇန်သမာပတ်တွေရတယ်ဆိုပြီးတော့အေးချမ်းချမ်းမနေနဲ့ဩဒူတင်ဆောက်တည်နေတယ်ဆိုအေးချမ်းမနေနဲ့ဩရဟန္တာဖြစ်အောင်အားထုတ်ကြဆိုဘုရားဩတာလေးတွေးလိုက်အဲ့တော့ရဟန္တာဖြစ်သွားပြီထူးခြားချက်ကိုပြောမလို့ပရဟိတသူတို့ဘာအကျိုးကိုတကယ်ထမ်းဆောင်တယ်ဆိုတာရဟန္တာပုဂ္ဂိုလ်ပဲရဟန္တာဖြစ်ပြီးသွားရင်သူ့အတွက်ဘာမှမလိုတော့ဘူး။ကိုယ်ကုံပြောမယ်ကုသိုလ်တောင်မလိုတော့ဘူး။နောက်ထပ်ဘဝမရှိတော့ဘူးလေ။ကုသိုလ်လို့လည်းကောင်းကျိုးမခံစားရ